ယူကရိန်းရှိဘဲဒုံညက်ဒေသကအော်လန်ဒီကာမြို့မှာရှိတဲ့အချင်းတောင်ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားကိုအရေးယူဖို့ယူကရိန်းကစနေနေ့မှာတောင်းဆိုလိုက်ပါတယ်။တောက်ကြနေတုန်းကတိုက်ခိုက်ခံခဲ့ရပြီးဒါဇင်နဲ့ချီတဲ့ယူကရိန်းစစ်တုံးပန်းတွေတည်ဆုံခဲ့ရတဲ့ဒီအချင်းတောင်ကိုကုလသမဂ္ဂနဲ့နိုင်ငံတကာတက်ချင်တဲ့အဖွဲ့တွေချက်ချင်းသွားရောက်စုံစမ်းပေးဖို့ယူကရိန်းကတောင်းဆိုပါတယ်။ဒီကိစ္စကိုစစ်ဆေးဖို့အတွက်ကြမ်းကြွင်သူအဖွဲ့ကိုဆီလွတ်ဖို့အသိရှိနေပြီးနှစ်ပတ်စလုံးကသဘောတူလက်ခံဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာဟန်ဟတ်ကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ရုရှားတွေထိန်းချုပ်ထားတဲ့ဒီအချင်းတောင်ကိုမီဇိုင်းတုံးထိမှန်ခဲ့တဲ့အတွက်အနည်းဆုံးယူကရိန်းစစ်တုံးပန်း40ကျော်တေဆုံးခဲ့ပြီး85ဦးကျော်ဒဏ်ရာရရှိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေကြပြီးတော့ရုရှားကတော့ယူကရိန်းစစ်သားတွေလက်နက်ချတာကိုဟန်တားလိုတဲ့အတွက်ယူကရိန်းကအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးအမေရိကန်နဲ့ထောက်ပံ့ထားတဲ့ HIMARS အစိမ့်မြဒုံးကြီးတွေနဲ့အချင်းတောင်ကိုပစ်ခတ်ခဲ့တာလို့ဆွဆွဲပြောဆိုပါတယ်။ယူကရိန်းကတော့ဒီဟာကိုညှဉ်းဆဲထားပြီးရုရှားတွေကစစ်တုံးမှန်းတွေကိုမတော်မတရားပြုမှုဆက်ဆံတာတွေကိုလက်ဆဖျောက်ချင်တဲ့အတွက်အခုလိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြန်လည်ဆွဆွဲပြောဆိုပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်ပြီးတော့တိကျစုံစမ်းအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးခင်ဗျာ။